American နဲ့ဥရောပမဟာမိတ်တွေဟာရုရှားနိုင်ငံကနေသူတို့နိုင်ငံတွေစီကိုရင်းနှီးတင်သွင်းမှုပိတ်ပင်ဖို့အတွက်ဆွေးနွေးနေကြကြောင်းလည်းတစ်ချိန်တည်းမှာပဲကမ္ဘာတစ်လောရင်းနှီးတင်ပို့မှုပုံမှန်ဖြစ်လာအောင်လည်းလှုပ်ဆောင်နေပါတယ်လို့ American နိုင်ငံခြားဝန်ကြီး Anthony Blinken ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ယူကရိန်းကိုရုရှားဝင်တိုက်တာလက်မခံတဲ့မဟာမိတ်တွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့ဥရောပဒေသခြေဆံတွားရောက်နေတဲ့ဝန်ကြီး Blinken ကစနေနေ့မှာသမ္မတဂျိုးဘိုင်ဒန်နဲ့ဝန်ကြီးများအဖွဲ့နဲ့အတူဒီရင်းနှီးတင်ပို့မှုဆိုင်ရာကိစ္စကိုဆွေးနွေးခဲ့တယ်လို့ NBC ရုပ်သံမှာပြောကြားခဲ့တာပါ American နဲ့မဟာမိတ်တွေကရုရှားပေါ်အရေးယူဒဏ်ခတ်မှုတွေချမှတ်ခဲ့တဲ့နောက်ပိုင်းလောင်စာဆီဈေးနှုန်းတွေထိုးပြီးတက်လာတာဖြစ်ပါတယ်။ American ကရုရှားရင်းနှီးချက်ဆက်ရုံအတွက်နည်းပညာတင်ပို့မှုပိတ်ပင်လိုက်တယ်လို့ဥရောပကအသုံးမပြုရသေးတဲ့ Nord Stream 2သဘာဝဓာတ်ငွေပိုက်လိုင်းအတွက်ပါအရေးယူခဲ့တာဖြစ်ပါတယ်။ American ဘက်ကတစ်ဖက်သက်ပိတ်ပင်မှုတွေလှုပ်တင်လှုပ်အောင်မှာဖြစ်ပြီးဘာပဲလှုပ်လို့မဟာမိတ်တွေနဲ့လက်တွဲပြီးလှုပ်ဆောင်မှာဖြစ်ကြောင်းဝန်ကြီး Blinken ကပြောပါတယ်။တကယ်တော့American နိုင်ငံမှာဓာတ်ဆီဈေးဟာ2008ခုနှစ်ကစပြီးအခုတနည်းနည်းနေမှာဆိုတကယ်လည်း4ဒေါ်လာကျော်နဲ့အများဆုံးဖြစ်လာနေပါတယ်။ American ဟာ2021ခုနှစ်အတွင်းရုရှားဆီကရင်းနှီးစင်းဆီပေါင်း20.4 သန်းလစဉ်တင်သွင်းနေတာဖြစ်ကြောင်းလည်း EIA စွန့်ရင်အချက်လက်စီမံခန့်ခွဲရေးဌာနကပြောပါတယ်။